တော်ရှင်ပါဗျာမရီတန်စီနဲ့ရွေးကောက်ပွဲတွေကပြီးဆုံးခဲ့ပြန်ပါပြီအားလုံးညှိနှိုင်းထားသလိုပါပဲ Republican တွေကစီနစ်ကိုပြန်လဲသိမ့်ပိုင်နိုင်ခဲ့ပါတယ် Barack Obama ရဲ့ဆက်လက်တာဝန်ထမ်းဆောင်ရမယ့်နှစ်နှစ်ဟာအတိုက်ခံတွေရဲ့အတားစီပေါင်းများစွာဝေဖန်မှုပေါင်းများစွာကိုဖြတ်ချော်ရအောင်ပါအမှန်ပါဒီတစ်ပတ်မှာတော့ American သမ္မတ Barack Obama ရဲ့မြန်မာပြည်ဒုတိယခီးစဉ်အပါအဝင်ဒေသတွင်းနိုင်ငံရေးနဲ့မြန်မာပြည်အနာဂတ်ကြောင်းဆွေးနွေးကြည့်ကြရအောင်ပါအမေရိကန်နိုင်ငံကြီးပူကိုလေလာသုံးသပ်နေသူသူတွေစီတူကတော့သမ္မတအိုဘားမားရဲ့မြန်မာပြည်မူဝါဒတွေပေါ်ဝေဖန်မှုတွေကြုံတွေ့ရတဲ့ခါတိုင်းဘရက်အိုဘားမားကပြန်ပြီးတုံ့ပြန်လေးရှိတယ်။ဒီမိုကရေစီပြပြဝဝရမယ်မြန်မာနိုင်ငံဖြစ်မှဆက်ဆံရမယ်ဆိုရင်ကျွန်တော်တို့ဟာအလွန်စိတ်ပျက်စရာကောင်းတဲ့နေ့အစီအကြီးကိုစောင့်စားရမယ်လို့ဆိုပါတယ်။တကယ်တော့ဘရက်အိုဘားမားရဲ့တက်တမ်းမှာနိုင်ငံရေးအရာတက်ချက်မှုတွေကထင်သလိုဖြစ်မလာခဲ့ပါဘူး။ဥပမာအမေရိကန်ပြည်ထောင်စုဟာ2006ခုနှစ်မှာ F-35 တိုက်လေယာဉ်တွေကိုတီထွင်နိုင်ခဲ့တယ်။ဒါကြောင့်လဲ2009ခုနှစ်တုန်းကအမေရိကန်ပြည်ထောင်စုရဲ့ကာကွယ်ရေးဝန်ကြီးဖြစ်သူ Robert Gates ဟာ F-22 Raptor နဲ့ F-35 တို့ပစ္စမမြောက်မျိုးဆက် Jet တိုက်လေယာဉ်တွေနဲ့ပတ်သက်ပြီးယုံကြည်မှုအားကောင်းခဲ့တယ်။ F-35 တိုက်လေယာဉ်တွေရဲ့အားကောင်းချက်ကတော့တာမန်လေယာဉ်တွေလိုအလျားလိုက်ဆက်သက်စရာမလိုပဲVertical landing လို့ခေါ်တဲ့အထက်အောက်ဆင်းသက်လို့ရတဲ့တောင်ပံအနှုတ်သိမ်းဒီဇိုင်းပြုလုပ်ထားခြင်းပဲဖြစ်တယ်။တရုတ်ပြည်ဟာ2020အထိပစ္စမမြောက်မျိုးဆက် Jet စစ်တိုက်လေယာဉ်တွေကိုထုတ်လိုက်နိုင်မှာမဟုတ်သေးဘူးလို့ဆိုခဲ့ပါတယ်။ဒါကလည်းစစ်လက်နက်ပစ္စည်းထုတ်လုပ်တဲ့ Lockheed Martin ကုမ္ပဏီအပါအဝင်ထောင်လိုင်းရေးကုန်ရက်တွေစီကသတင်းပေးပို့မှုကြောင့်လည်းဖြစ်နိုင်ပါတယ်။ဒါပေမဲ့ Robert Gates နဲ့ American ဘိုးထောင်လိုင်းရေးတို့တွက်ချက်မှားခဲ့ပါတယ်။2021ခုနှစ်ဇန်နဝါရီဒုတိယပတ်မှာတရုတ်ပြည်ဟာရှန်ဒူ J20 လို့ခေါ်တဲ့ပစ္စမမြောက်မျိုးဆက်တိုက်လေယာဉ်တွေကိုစတင်ထုတ်လုပ်လိုက်ပါတယ်။2019မှာစစ်စင်ရေးအတွက်အသုံးချမယ်လို့ဆိုပါတယ်။ Lockheed Martin စစ်လက်နက်ထုတ်လုပ်ရေးကုမ္ပဏီကတော့တရုတ်ပြည်အသုံးပြုခဲ့တဲ့တံပိနိအရေးသွေးကိုတန်လျာရှိနေစေလို့ဆိုပါတယ်။အာချပစိဖိတ်ဒေသဆိုင်ရာလွှမ်းမိုးမှုကိုသူတေသနာစတင်တင်နေသူတူကတော့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာဆိုးရပေါ်စီးပွားရေးပိတ်ဆို့မှုတွေမရုပ်သိမ်းနဲ့ရန်ကုန်မန္တလေးလမ်းမကြီးတွေပေါ်မှာဂျပန်ကိုရီးယားတရုတ်အပါအဝင်အိန္ဒိယနိုင်ငံတွေရဲ့စီးပွားရေးလုပ်ငန်းတွေကနေရာနှံ့မယ်လီဒါကြောင့်လဲအာရှဘုတ်ပြုစဉ်းစားချက်မှာစီးရေးတက်ချက်မှုတွေမှားခဲ့တဲ့အမေရိကန်ပြည်ထောင်စုဟာနိုင်ငံရေးမှာအမှမခံသင့်ဘူးလို့ဆိုပါတယ်မြန်မာဆိုးရနဲ့ပြန်လဲပလဲနံပါတ်တင်ဖို့စူးစမ်းခဲ့တယ်ထင်ပါရဲ့တရုတ်ပြည်ရဲ့ပစ္စမမြောက်မျိုးဆက်တိုက်ပြီးရင်ထုတ်လုပ်ပြီးနောက်တစ်နှစ်2022ခုနှစ်မှာတော့ဘရက်အိုဘားမားတယောက်မြန်မာပြည်ကိုစတင်ခြေချခဲ့ပါတော့တယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုတွင်မှာတော့ဘရက်အိုဘားမားရဲ့မြန်မာပြည်သဘောထားကိုတန်လျာကြီးကြီးရှိနေကြပါတယ်။အမေရိကန်သမ္မတဟာမြန်မာပြည်ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေမှာမှတ်တမ်းတစ်ခုကြံခဲ့ယူနောက်ထားခဲ့ပါလား။ဒါမှမဟုတ်တရုတ်ပြည်ကိုပါဝါချိန်ဝင်ရှာညှိနှိုင်လို့လုပ်ပြီးလူခွင့်ရေးကိစ္စတွေကိုလစ်လျူရှုထားမှလားဆိုတဲ့မေးခွန်းတွေကလည်းပါပါတယ်။အထူးသဖြင့်အစ္စလမ်ကမ္ဘာနဲ့ဆက်နွယ်နေတဲ့လော်ဘီများရဲ့အတန်တွေကအကျယ်အလောက်ဆုံးဖြစ်ပါတယ်။သမ္မတအိုဘားမားတယောက်အတွက်ဒါတွေကိုဘယ်လိုတုံ့ပြန်မလဲ။နယူးယောက်တိုင်းသတင်းစာရဲ့အဆိုအရဘရက်အိုဘားမားတယောက်ရန်ကုန်မြို့ကိုရောက်နေစဉ်မှာမြန်မာလူမျိုးတွေနဲ့အလွတ်တဘောဆန်ဆန်တွေ့ဆုံဆွေးနွေးမှုတွေလုပ်ပြီးအင်ဒိုနီးရှားမှာဖြစ်ခဲ့တဲ့ဒေသခံမွတ်စလင်တွေနဲ့လူနည်းစုတရုတ်အိန္ဒိယလူမျိုးတွေကြားကပဋိပက္ခဖြစ်ပွားခဲ့မှုအမွေနှစ်တွေကိုရှင်းလင်းပြမယ်လို့ဆိုပါတယ်။ဒါပေမဲ့အရာတွေပြောတဲ့အခါစကလုံးတွေကိုသေသေချာချာယူသုံးရမှာအမှန်ပါလူခွင့်ရေးကိစ္စတွေမော်စလင်နဲ့ပဋိပက္ခတွေကိုသိပြီးကြဲကြဲလောင်လောင်ပြောနိုင်မယ်မထင်ဘူးလို့ဆိုပါတယ်တကယ်တော့အမေရိကန်ပြည်ထောင်စုရဲ့အာရှပစိဖိတ်ဒေသတွက်ချက်မှုတွေကိုတရုတ်ကောင်ဆောင်တွေကလည်းလစ်လျူရှုထားပါဘူးတရုတ်ပြည်သမ္မတရှင်ချီပင်ကလည်းကွန်မြူနစ်ပါတီရဲ့ပစ္စမမြောက်မျိုးဆက်ဖြစ်တယ်လို့တိုက်လေယာဉ်တွေရဲ့ဆင့်သက်ခြင်းပုံသဏ္ဍာန်အသွင်ပြောင်းနေတယ်လို့မျိုးနိုင်ငံသားရေးမှုတွေကိုလည်းအသွင်ပြောင်းဖို့ကြိုးစားနေခဲ့ပါတယ်မြန်မာဆိုရကအမေရိကန်ပြည်ထောင်စုနဲ့ပြန်လည်ပြည်လည်ဖို့စူးစမ်းလိုက်တဲ့အချိန်မှာပဲတရုတ်ပြည်ကလည်းအတိုက်ခံတွေကိုစတင်ထိတွေ့ဖို့စူးစမ်းလိုက်တာလူပိုင်းအသိပါတကယ်တော့တရုတ်နဲ့အမေရိကန်ရဲ့နိုင်ငံရေးပြည်လမ်းတွေကိုတုံ့ငနဲ့ပြောင်းဆင်သက်ခြင်းတွေကအဆန်းတော့မဟုတ်ပါဘူးစီးရေးတိုက်ပွဲမှာအမေရိကန်ပြည်ထောင်စုကမြန်မာဆိုရနဲ့ကွန်မြူနစ်စန့်ကျင်ရေးအုပ်စုတွေကိုထောက်ပံ့တယ်တရုတ်ပြည်ကဘက်ကဘကိုထောက်ပံ့ခဲ့ပါတယ်တိန့်ရှောင်ဖိန်လက်ထက်မှာတော့တရုတ်ဆိုရကဘက်ကဘထောက်ပံ့မှုအပေါ်ရပ်ဆိုင်းလိုက်ပြီးမြန်မာအစိုးရနဲ့ဆက်ဆံခဲ့ပါတယ်။ 1988 ကာလတွေမှာတရုတ်ပြည်ဟာဆိုဗီယက်လိုပြိုကွဲမှာကျောက်ပါတယ်ဒီမိုကရေစီလိုင်းတွေရိုက်ခတ်လာမှာဆိုပါတယ်ဒါကြောင့်လဲမြန်မာအစိုးရနဲ့စီဝါရေးလို့ကြောချင်းကတ်ခဲ့ပါတယ်အမေရိကန်ပြည်ထောင်စုကတော့1988အရေးတော်ပုံနဲ့ဒီမိုကရေစီရေလှုပ်ရှားမှုကိုကူညီအားပေးခဲ့ပါတယ်တော်ရရှိပါခင်ဗျာဒီစပါမြောင်မျိုးဆက်ခင်မှာနိုင်ငံရေးစီရေးကစားပွဲတွေကအသွင်ပြောင်းလဲနေပါတယ်အထက်အောက်စီစဉ်နိုင်တဲ့တောင်ပန်းတွေစနစ်တွေရဖို့အတွက်တမ္မနိတွေရဲ့ခန္ဓာရေးအဟာအည်သွေးကောင်းမှုလိုပါတယ်တကယ်တော့တရုတ်သဘောထားပြောင်းတာတွေအမေရိကန်သဘောထားပြောင်းတာတွေကအည်မကြည့်ပါဘူးနိုင်ငံရေးမှာကိုယ်ကံအားကောင်းကောင်းနဲ့အမျိုးသားညီညွတ်ရေးတည်ဆောက်နိုင်မှသာနိုင်ငံကြီးနှစ်ခုလုံးစီကအကျိုးအမြတ်တွေကိုယူနိုင်မှာပါတော်ရရှင်မြန်မာပြည်သူတွေလည်းညီညွတ်မှုနဲ့ခီးဆက်နိုင်ကြပါစေ